မြန်မာတပ်မတော်ကဖမ်းဆီးထားတဲ့ DBB နဲ့ ARD သတင်းဌာနကသတင်းတောက်သုံးဦးကိုအ мян ပြန်လှုပ်ပေးဖို့မြန်မာနိုင်ငံသားသတင်းတောက်များအသင်းကတောင်းဆိုလိုက်တယ်လို့တိုင်းသာသတင်းမီဒီယာကွန်ဖရင့်ကလည်းသတင်းသမားတွေပြန်လှုပ်ပေးဖို့တောင်းဆိုလိုက်တာပါ။တချိန်တည်းမှာပဲသတင်းတောက်တွေပေါ်တပ်မတော်ကဆွဲဆိုထားတဲ့ပုံမှန်စက်ခွန်မြင်းဆောင်တစ်ဟာကန့်ညီမှုမရှိဘူးလို့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ကပြောလိုက်ပါတယ်။ဒီအကြောင်းကိုဆက်လက်နားဆင်နေပါလိမ့်။ရန်ကုန်မြို့အခြေစိုက်မြန်မာနိုင်ငံသားသတင်းတောက်များအသင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့လက်ရှိအဖမ်းဆီးခံရတဲ့ DBB သတင်းဌာနကအကြီးတန်းသတင်းတောက်ဦးအေးနိုင်ဦးပြည့်ဖိုးနိုင်နဲ့ AOD သတင်းဌာနကသတင်းတောက်ဦးသိန်းစောခေါ်လူဝီဝံတို့ဖမ်းဆီးခံရမှုအပေါ်စိုးရိမ်မကင်းဖြစ်ရကြောင်းဖော်ပြထားပါတယ်။သတင်းသမားတွေကိုဖမ်းဆီးပြီးမတရားအသင်းပုံမှန်ဆက်ခွန်မြင်းဆောင်တင်နဲ့တရားစွဲဖို့ပြင်ဆင်လာတာဟာလက်ရှိမြန်မာနိုင်ငံမှာတွားနေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးကိုထိခိုက်စေပြီးနိုင်ငံသားတိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတယ်လို့အာမခံထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်ပါအချက်ကိုလည်းစန့်ကျင်နေကြောင်းထောက်ပြထားပါတယ်။ဒါကြောင့်ဒီသတင်းနောက်တွေရဲ့လုံခြုံရေးအတွက်အာမခံချက်ပေးဖို့နဲ့ဒီသတင်းနောက်တွေကိုအ мян ပြန်လှုပ်ပေးဖို့တောင်းဆိုကြောင်းနိုင်ငံသားသတင်းတောက်များအသင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အပန်းစီခံထားရတဲ့သတင်းနောက်သုံးဦးဟာမတရားအသင်းပုံမှဆက်ကွန်မြင်းဆောင်တည်နဲ့ညီစွန်းနေတယ်လို့NLD ပါတီပြောခွင့်ရဦးဝင်းထိန်ကမီဒီယာတွေကိုဖြေကြားခဲ့ပါတယ်
။တနက်ကရင်ခန္ဓာဖွဲ့ကသွားတွေ့လာတော့ဥရိယသူတို့ချုပ်ပေါက်တယ်မှန်တယ်။ချုပ်ပေါက်တယ်။ချုပ်ပေါက်တဲ့ဥစ္စာကိုအကြီးရွာမှာကတတ်မတော်မဟုတ်။ဒီလေးရရေးရွာ။တတ်မတော်ရေးတဲ့ရေးဆိုတော့မှားနေ။ဒါနဲ့ပတ်သက်လို့ကသတင်းတော့ဒီရဲ့မီဒီယာရဲ့လွတ်လပ်ခွင့်တော့ထိရစရာအကြောင်းမရှိဘူး။ဘာလို့တက်ကြတော့လို့လေ။ရင်းချိုင်းတော့ဆွေးနွေးတဲ့အချိန်မှာရန်ဆိုင်ရပြသွားကြတာပါပြောလားရှိမဆိုင်တဲ့သွားတွေ့လေဖြစ်ကုန်တယ
်ဒါပေမဲ့ဒီသတင်းနောက်သုံးဦးပေါ်တက်မတော်ကပုံမှန်ဆက်ကွန်မြင်းဆောင်တင်နဲ့ဆွဲဆူထားတာဟာကန့်ညီမှုမရှိဘူးလို့ထိုင်းမြန်မာနယ်စပ်အခြေစိုက်ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ကလူအခွင့်ရေးရှိနေဦးအောင်သူကထောက်ပြပါရတယ်အဲ့
တော့ပုံမှန်ဆက်ကွန်နဲ့တက်မှာပြုမြောက်ဖို့ရန်အတွက်ကမတရားသိမ်းအဖွဲ့ဝင်ဖြစ်တာ ਨੇ အဲ့ဒီအသိရဲ့အစီအမံပါဝင်ဆောင်ရွက်ရမယ်အဲ့ဒီအသိအတွက်ကူညီငွေတို့မဟုတ်ပစ္စည်းကိုကောင်းလို့လက်ခံထောက်ပံ့တာမျိုးရှိရမယ်။အဲ့ဒီအသင်းလေပတ်ကြီးအတွက်တနည်းနည်းအကူအညီပေးတာမျိုးရှိရမယ်။ဒီလိုပြောင်းလဲတာလေ။အဲ့တော့ဒီကိစ္စမှာအင်မတန်တည်ရတဲ့အချက်ကပါလဲဆိုတော့ဒီတရင်တောက်တီကမတရားအသင်းရဲ့အဖော်ဝင်မဟုတ်ဘူး။အဲ့ဒီအသင်းအစိုးရမှာပါဝင်ဆောင်ရတာမဟုတ်ဘူး။အဲ့ဒီအသင်းအတွက်ကူညီငွေတို့မို့ပစ္စည်းကိုတောင်းလို့လက်ခံထောက်ပံ့တာမဟုတ်ဘူး။တရင်ကိုသွားတာဟာသူ့အလုပ်ကိုသူလုပ်တာလေ။တရင်ကိုသွားတာဟာဘယ်နည်းနဲ့ကံအဖွဲ့ရှိမှုမှာကူညီဖို့သွားတာမဟုတ်ဘူး။တဲ့ရင်ယုံတက်တဲ့နဲ့သူ့ကိုမတရားသိမ်းဥပဒေနဲ့ယူတာမရှိသေးဘူး။ဒါကဥပဒေကိုလုံးဝအသေးပဲကြောင်းမြန်ဖွင့်အောင်ကျွန်တော်နားလဲ
။မြန်မာနိုင်ငံမှာဥပဒေစိုးမိုးမှုအားနည်းနေတယ်ဆိုတာတွေ့ရကြောင်းရှင်းနေဦးအောင်သူကပြောပါလေ
။အဲ့တော့ဥဝင်းတိန်ပြောတာကဆိုင်လေးကိုသွားတွေ့တာကဘာပြတ်တာမရှိဘူးပြောတာကအစိုးရအနာဘိုင်းကြီးကသတ်မှတ်ပြီးတော့သွားတွေ့ရင်တော့ဥပဒေချိုးဖောက်မရောက်ဘူး။တာမန်လူတရင်တော့သွားတွေ့ရင်ချိုးဖောက်ရောက်တယ်လို့ဖွင့်ဆိုချက်ကညာနှုတ်မြင်မှားနေတယ်။ဥပဒေစိုးမိုးရေးအခြေခံကဒုရန်ဥပဒေရှိမှမရှိရမယ်။အဲ့တော့အစိုးရအာဏာပိုင်ကြီးကရောသာမန်လူတွေကိုခွဲခြားမှုမရှိရဘူး။အဲ့တော့ဗိုလ်ချုပ်နေဝင်ခေတ္တကအခုလိုပဲဟလာဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေခေါ်တဲ့အခါကျတော့မတရားသိမ်းဥပဒေကိုဗိုလ်ချုပ်နေဝင်ကရက်ဆိုင်ခဲ့တယ်ဆိုတာကိုတင်းစားဆရာကြီးဖူးတောက်ကြကိုအတီးကြရှင်းပြခဲ့ဦးတယ်။ဥပဒေစိုးမိုးရေးအခြေခံဗိုလ်ချုပ်နေဝင်တော်သဘောပေါက်တယ်။အဲ့ဒါပါဆိုဘသူပဲဖြစ်ဖြစ်အစိုးရအာဏာပိုင်ဖြစ်ဘသူပဲဖြစ်ဖြစ်ဥပဒေကိုချိုးပေါက်လို့ကိုမရဘူး။
ဒီချိန်မှာပဲတိုင်းသားသတင်းမီဒီယာကွန်ဖရင့်ကလည်းအရေးပေါ်အစည်းအဝေးတရက်ခေါ်ယူပြီးဒီသတင်းသမားသုံးဦးကိုအ мян ပြန်လှုပ်ပေးဖို့ဇွန်လ28ရက်နေ့မှာတောင်းဆိုခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်ဆိုတဲ့တိုင်းသားလက်နက်ကိုင်တပ်ပေါင်းစုထဲမှာပါတဲ့ကချင် KIA တအောင်းပလောင် TNLA ကိုကန့် MNDAA နဲ့ရခိုင်တပ်မတော် AA တို့ကို2016ခုနှစ်တည်းရှမ်းပြည်နယ်လွှတ်တော်မှာမတရားအသိမ်းဖြင့်ဆုံးဖြတ်ကျင်ညာခဲ့ပါတယ်။TNL နဲ့လက်ကင်တက်ရဲ့ဘိန်းနဲ့မူရစီဝါမိရှုဖြက်စီဝဲကိုတွားရောက်သတင်းယူပြီးအပြန်မှာဒီသတင်းနောက်3ဦးဟာဇွန်လ26မွန်းလွဲပိုင်းမှာတပ်မတော်ကဖမ်းဆီးခဲ့တာပါမတရားအသိဥပဒေအရပြစ်ဒဏ်စီရင်ခံခဲ့ရမယ်ဆိုရင်သူတို့ဟာအနည်းဆုံးထောင်ဒဏ်3နှစ်အထိကြာခံရရွယ်ရှိပါတယ်ခင်ဗျာ